နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့ရက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေအခုချိန်ထိပြန်မရောက်လာကြသေးပါဘူး။ဒါပေမဲ့လို့မြန်မာအစိုးရဘက်ကနေစစ်စစ်ပြီးပြန်လည်လက်ခံနိုင်မဲ့စီရင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေစီကိုပေးအပ်ထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကပြောပါရယ်တင်းဆောင်သွားသူတွေကိုလည်းပြန်လက်ခံဖို့မြန်မာအစိုးရဘက်ကအဆင်သင့်ဖြစ်ပေမဲ့အခုထိပြန်မလာကြသေးတာဟာသူတို့အတွက်ခိုင်မာတဲ့အာမခံချက်ရှိတယ်ဆိုတာကိုမယုံကြည်ကြတဲ့အတွေ့အကြုံဖြစ်တဲ့အတွက်နှစ်ဦးနှစ်ဖက်ယုံကြည်မှုရှိတဲ့သူတွေကကြားဝင်ဖြည့်ရှင်းမှပြည်လည်မဲ့အနေထားလို့တုံ့တက်မှုတွေလည်းရှိပါတယ်အပြည့်အစုံကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသကနေအိန်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတဲ့တင်းချီတဲ့နေရဆွန်ခွာတင်းချောင်တဲ့သူတွေပြန်လည်လက်ခံဖို့အတွက်မြန်မာနိုင်ငံဘက်ချန်နယ်ဆက်စခန်းတွေဖြစ်တဲ့တောင်မြူလဝဲငခုရလှဖိုးခေါင်ဂျာစခန်းတွေမှာအစင်းသင့်ပြင်ဆင်ထားပြီးဖြစ်ပါတယ်။ဒါပေမဲ့လို့နှစ်နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့ရက်ဖြစ်တဲ့ January 23ရက်နေ့မှာမြန်မာနိုင်ငံဘက်ကအစင်းသင့်ဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လာမဲ့သူတွေရောက်မလာတဲ့အပြင်စီးရင်တွေကိုလည်းလက်ခံမရရှိသေးဘူးလို့ဒုက္ခသည်တွေပြန်လည်ခံရေးဥဆောင်စီစဉ်နေသူရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်ရောက်လာတယ်ဆိုတာမရှိသေးဘူးခင်ဗျာသူတို့ကလေရောက်လာတယ်ဆိုရင်စင်ရင်းရင်ရောက်ရမယ်လေစင်ရင်းရင်ရောက်ပြီးတော့မှလူရောက်လာပါလေအဲ့တော့စင်ရင်းရောက်လာတာမရမကြားမိသေးဘူးခင်ဗျာကျွန်တော်တို့တော့လေအဲ့တော့လူလည်းမရောက်လာသေးပါဘူးအဲ့တော့ပြင်ဆင်ထားရှိမှုကတော့အရှင်သင့်ဖြစ်တယ်ဟို23ရက်နေ့တည်းကစပြီးတော့အရှင်သင့်ဖြစ်ပါတယ်ခင်ဗျာဟိုကျွန်တော်တို့ကဝန်ထမ်းတွေအတူတူပေါ့နော်တက်ဆိုင်ဝန်ကြီးဌာနအတူတူကဝန်ထမ်းတွေအကုန်လုံးပေါ့လူမှုကြီးကြရေးတို့အထွေထွေအုပ်ချုပ်ရေးတို့အဓိကပေါ့နော်နိုင်ငံညာရေးနောက်ပြီးတော့ဒီဘက်ကကျွန်တော်တို့လူကယ်ပြန်စသဖြင့်ပေါ့ကျန်းမာရေးပေါ့နော်အကုန်လုံးအတူတူပေါ့တာဝန်နဲ့ဆိုင်တက်ဆိုင်နဲ့ဒီအကုန်လုံးအရှင်သင့်ဖြစ်ပါခင်ဗျာဝန်ထမ်းတွေလည်းကျွန်တော်တို့တွားတော့တွေ့ခဲ့တာပဲလေကျွန်တော်မနေရမှပြန်လာတာဒီနောက်ဆုံးချိန်ကြီးကတော့အရှင်သင့်ဖြစ်တယ်ဘယ်တိုင်းမဲ့စီးရင်မရသေးဘူးပြန်လာမဲ့လူတော့မတွေ့သေးဘူးပေါ့နော
်ဒါကြောင့်မြန်မာနိုင်ငံဘက်ကနေအစိုးရဘက်ကစစ်စစ်ပြီးသားပြန်လည်လက်ခံနိုင်မဲ့မွတ်စလင်850နဲ့ဟိန်းနူ908ဦးစုစုပေါင်း1258ဦးစီးရင်ကိုပြီးခဲ့တဲ့ January 16ရက်နေ့ကနှစ်နိုင်ငံပူးတွဲဆောင်ရွက်မဲ့အဖွဲ့ရဲ့အစည်းအဝေးမှာဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိတဲ့သူတွေလက်ထက်ကိုပေးအပ်ခဲ့တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်ဒီကျွန်တော်တို့ကနေပြီးတော့မြန်အောင်ဆိုပြီးတော့ verify လုပ်ပြီးသားခုနကြော်တဲ့မူစင်950နဲ့ဟိန်းငါးချောက်စင်းရင်းကိုပေးလိုက်တာဖြစ်တဲ့အတွက်ကြောင့်ဒီရဲထဲမှာစီစီရအောင်မယ်အချင်းချင်းတော့ကိစ္စတွေအများကြီးကြံနေတဲ့အတွက်ကြောင့်နှစ်ပတ်လောက်ချိန်ယူရတယ်ဆိုတာရှိပါတယ်အနည်းဆုံးတော့လေ1258ရောက်စင်းရင်အဲ1258ရောက်ကိုကျွန်တော်တို့ရှိစင်းရင်းပြဖို့ပြီးပြီဆို300ဆိုတော့4ရက်လောက်စင်းရင်ကျွန်တော်တို့ကတပတ်ကို1500လက်ခံတာဆိုတော့တပတ်တောင်မပြည့်ဘူးပြီးသွားမှာပေါ့နော်ဒီကိစ္စကတော့
မြန်မာနိုင်ငံဘက်ချန်ကအခုလိုနေရပြန်လာမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစဉ်သင့်ဖြစ်အောင်ပြင်ဆင်ထားပေမဲ့လို့ဒုက္ခသည်တွေပြန်မလာကြသေးတာဟာသူတို့အတွက်ဘဝလုံခြုံမှုနဲ့ခိုင်မာတဲ့အာမခံချက်မရှိတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံရဲ့အကဲခန့်ဒေါက်တာခင်စောဝင်းကသုံးသပ်ပါတယ
်ဟုတ်တယ်ပြောင်းပြန်မလာသေးဘူးနော်ဘယ်လိုဖြစ်နေလဲဆိုတော့ဟိုဘာလို့ပဲအစိုးရအနေနဲ့ကလည်းသူတို့ရဲ့ပြင်ဆင်မှုတွေမပြီးသေးလို့ပြောရယ်နော်နောက်ပြီးတော့လည်းအဲဒုက္ခတွေရောင်းချက်ဒုက္ခတွေကျွန်တော်ရောင်းချက်ဆက်စကားကိုသုံးတယ်နော်အမှခံချက်လည်းမရှိဘူးကြောက်တယ်ကြောက်တယ်တဲ့ဒါဆိုလူဖြစ်မှာဆိုလို့ပေါ့လေအဲ့လိုဆိုပြောရယ်ကောင်မီဒီတော့ပြန်လာမယ်ဆိုလို့ရှင်လေကောင်မီသူတို့ဒီညမှာသူထားမယ်သူလက်ခံမယ်သူစီစစ်မယ်နော်ဘယ်တော့လဲဟိုသူရဲ့အနာဂတ်ကဘယ်လိုရှိမလဲဆိုတာကမပြောနိုင်သေးဘူးအဲ့လိုဖြစ်နေတာပါဘယ်တော့လဲကောင်မီကျေရောင်းချက်တယောက်ဒီသားစုတည်းဆိုပါတော့ဗျာနော်ဘာလို့ဆောင်နေတဲ့ကက်ပါနေမလားဒီဘက်ကညီမဒီဘက်ကရခိုင်နောင်တော်ဘက်ကကက်ပါနေမလားနော်အဲ့ဒါကိုတော့ရွေးရလိမ့်မယ်နော်ဒါတော့ဟိုကဲ့ပြောရမယ်နော်ဒီကက်လေးကဘယ်ချိန်မှထွက်ရမယ်ဆိုတာကပြောရမရဘူးဆိုတော့အမှန်တမ်းပြောမယ်ဆိုရင်သူနေခဲ့ရွာကြီးအကုန်လုံးလို့မိပြင်ကုန်ပြီမိရှော့လိုက်တယ်မိလာလာမဟုတ်ဘူးနော်မိရှော့တာလေနော်ဆိုတော့သူတို့အနေနဲ့ကလည်းဒီဟာကြီးပြန်ပြတော့ဟုတ်ဒီဆောက်ရအောင်ပဲဘောကြီးဒီဆောက်ရအောင်ပဲဆိုတော့ဒီချက်တမနေရအောင်ပါပဲဘလကကပါလေကမန်လူသားတွေအနေနဲ့ပဲသူတို့လည်းဟိုစိုးရမှာပဲအဲ့လိုမြင်လဲเนาะဆိုတော့ပြောချင်တာတကယ်ကိုကြားထဲမှာမမရရအမောက်မမဝင်ရပြင်းနိုင်မဲ့လူတယောက်ကရိုးနေတယ်เนาะအဲ့ဒါမရှိဘူးဖြစ်နေတာအဲ့တော့ဗော်လီဘောပေါ့ဆိုဖြစ်နေဟုတ်ပဲဒီဒီပဲဒီဝင်ရကောင်းပါလေ
ညီမအစိုးရဘက်ကတော့ရခိုင်ပြည်ထနာပြည်လေရေးကော်မတီကော်မရှင်တွေဖွဲ့စည်းဆောင်ရွက်နေပေမဲ့လို့ရခိုင်ရေးဟာထိလွယ်ရှလွယ်တဲ့အနေအထားအမှားမခံနိုင်တဲ့အခြေအနေဖြစ်နေတဲ့အတွက်နိုင်ငံတကာနဲ့အများကလက်ခံနိုင်မဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေဘက်ကကြားဝင်ညှိနှိုင်းဆောင်ရွက်ပြီးမှပြည်လည်နိုင်မဲ့အနေအထားလို့လည်းဒေါက်တာခင်စောဝင်းကအကြံပြုပါတယ
်တကယ်ကိုအဲ့ဒီရှင်းအောင်နေရာမျိုးမှာသွားပြီးတော့နော်အဲ့လူတွေနဲ့ထိတွေ့ပြီးတော့ရှင်းရင်ဖြေရှင်းရမယ်နော်နေကြည့်လို့ရရင်ကြားနေလို့မရဘူးဒီကောင်တော့ပြောရမှာပဲเนาะစစ်တွေကညွှန်ချလို့မရဘူးခိုးသွားပြီးတော့
ဒီလိုဒီလိုနေနဲ့ဟိုဘက်ကတွေ့ပြီးတော့ကဲဒီလုံးမယ်เนาะအကောင်းဆုံးအတန်းလိုင်းဆုံးလုတ်ပေးမယ်ဆိုတော့အဲ့မဲ့ဒါအကောင်းဆုံးမှုဆိုတာဒီနေရာမှာတက်ကြည့်ဖို့လုံးနေပြီเนาะတနင်္ဂနွေသဘောတူညီချက်တွေအရာဂျန်နရယ်23ရက်နေ့မှာလွှဲပြမှုတွေလက်ခံမှုစီစဉ်ထားပေမဲ့လွှဲပြောင်းတာတွေမလုပ်နိုင်သေးတဲ့အပေါ်ကြံ့ကြာမှုတွေမရှိအောင်စီစဉ်လက်ခံရေးလုပ်ငန်းစဉ်တွေအဆင်ပြေ